တနင်္လာနေ့တုန်းကဟောင်ကောင်မှာဖြစ်သွားတဲ့ဆန္ဒပြမှုဟာဟောင်ကောင်ရဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့ဥပဒေပြင်ပလို့ရဖြစ်တဲ့ဆိုပြီးတော့တရုတ်အစိုးရကနေပြီးတော့ဝေဖန်ဖြစ်တင်ပါလေ။ဟောင်ကောင်ကိုတရုတ်အစိုးရအောက်လွှဲပြောင်းပေးခဲ့တဲ့22နှစ်မြောက်နှစ်ပတ်လည်နေ့ဇွန်လ1ရက်နေ့တင်္လာနေ့မှာပဲထောင်ဝန်းရှိတဲ့ဆန္ဒပြသူတွေဟာဟောင်ကောင်လွှတ်တော်တွေကိုဝင်ရောက်စီးနှင်မှုဖြစ်တာပါ။ဆန္ဒပြသူတွေဟာအဆောင်အုံတွင်းကလူသားစင်းညံတွေထိကိုဝင်ရောက်ခဲ့ကြသလိုဒီလွှတ်တော်နေရာနေပေါ်မှာတရုတ်အစိုးရစစ်ကြီးပုံတွေစာတွေကိုစီးနှင်ဖျန်းပြခဲ့ကြပါလေ။အဲဒီနောက်အထီးကရုံနှစ်နေရေးတွေရောက်လာပြီးတော့မြေကြီးကိုဘုံတွေတုံးပြီးတော့ဆန္ဒပြသူတွေကိုလူစုခွဲခဲ့ပါလေ။ဟောင်ကောင်ဆိုင်ရာတရုတ်အစိုးရရုံရဲ့ထုတ်ပြန်ချက်ကိုဒီကနေ့အစိုးရသတင်းတွေကနေထုတ်လွှင့်ပြီးတော့ဒီဖြစ်ပျက်ဟာတရုတ်တရားဥပဒေစိုးမိုးရေးအတွက်ချင်းချောက်မှုဖြစ်တယ်လို့ပဲဟောင်ကောင်ရဲ့လူမှုတည်ငြိမ်ရေးကိုထိခိုက်စေတဲ့ဟောင်ကောင်ရဲ့အခြေခံအကျိုးစီးပွားကိုပါအနေနဲ့ဖြစ်စေတယ်လို့အဲဒီထုတ်ပြန်ချက်မှာဖော်ပြပါလေ။သတင်းကနေအဖြစ်ပျက်မှာမူလတော်ကတော့တောင်းကနန်းရှိတဲ့ဆန္ဒပြသူတွေဟာဟောင်ကောင်ရဲ့အထက်လမ်းမကြီးတွေပေါ်မှာငြင်းငြင်းကြဲကြဲနဲ့ဆန္ဒပြခဲ့ကြတာပါ။အဲ့ဒီနောက်မှာဟောင်ကောင်လွှတ်တော်တွေကိုလူအုပ်တချို့ဝင်ရောက်စီးနှင်မှုဖြစ်တာပါဟောင်ကောင်မှာပြီးခဲ့တဲ့ရက်တွေကတည်းကကြီးမားတဲ့လူလူဆန္ဒပြမှုတွေဖြစ်ခဲ့ပါတယ်ဒါကြောင့်လည်းဗြိတိသျှကိုလိုနီအောက်ကနေပြီးတော့တရုတ်ဆွေးကိုလွှဲပြောင်းပေးခဲ့တဲ့သဘောတူညီချက်ပါ2049ခုနှစ်အထိဟောင်ကောင်ကဟာကိုယ်ပိုင်အုပ်ချုပ်ခွင့်ရှိရမယ်ဆိုတဲ့အခွင့်အရေးဆုံးရှုံးမှာကိုဟောင်ကောင်မှာစိုးရိမ်မှုတွေတိုးလာနေပါတယ်လက်ရှိအဖြစ်တော့ဟောင်ကောင်မြို့သူမြို့သားတွေဟာတရုတ်ပြည်မကြီးနဲ့မတူဘဲတနင်္ဂနွေကိုစနစ်နှစ်ခုဆိုတဲ့မူနဲ့သူ့ရဲ့တရားဖွဲ့စည်းပုံအရနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးအချို့ကိုခံစားခွင့်ရှိနေပါတယ်